ဟုတ်ကဲ့ရှင်ဆိုဦးစောလထွန်းတို့ရဲ့ပြည်တော်စုလွှတ်တော်ဥပဒေရေးရနဲ့အထူးကိစ္စရပ်များလေးလာဆက်စစ်ရေးကော်မရှင်နေနေပေါ့နော်လက်ရှိဒီစဲဥပဒေတွေကဘလို့ဥပဒေတွေကိုပြင်ဆင်ဖို့တုံ့သက်ဖို့လက်လက်တလောမှာဒီဆွေးနွေးနေကြတာများရှိပါလေရှင်ဟုတ်ကဲ
့အရင်ကလည်းကျွန်တော်တို့ကော်မရှင်အနေနဲ့လေးလာဆက်စစ်ထားတာရှိပါတယ်ဒီစဲဥပဒေ410လောက်မှာ9ခုရှိတယ်လေအဲ419ခုရကပုတ်ချွေးနဲ့သက်ဆိုင်တဲ့ဥပဒေကတော့300ကျော်ရှိကြပေါ့အဲ့ဒီ300ကျော်မှာအခုကျွန်တော်တို့ဝင်ကြီးဌာနကနေပြီးတော့မှဥပဒေ59ခုကိုသူတို့ဆက်စစ်ပြီးတဲ့အကြောင်းပြင်ပြပါတယ်။နောက်ခွဲစည်းပုံအခြေခံဥပဒေမှာခွဲစည်းပုံအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်အရပြည်ပြဝမဲ့ဟိုဥပဒေပြဋ္ဌာန်းပေးရမယ့်ဥပဒေပေါင်းကလည်းကျွန်တော်တို့ပါပြ63ခုရှိတယ်။အဲ့တော့ပထမအကြိမ်မှာတော့58ခုကပြဋ္ဌာန်းနိုင်ခဲ့တဲ့အတွက်6ခုကတော့ကျန်လာပေါ့။ဒါဥပဒေတွေနဲ့ပတ်သက်လို့ဟိုလက်ရှိပြန်ရှိတဲ့စည်ရင်အချုပ်ပေါ့နော်။ဆောင်ရွက်ချက်အနေနဲ့ကတော့နိုင်ငံသားရင်းနှီးမြှုပ်နှံမှုရှိတယ်နိုင်ငံသားတွေအတွက်နိုင်ငံသားရင်းနှီးမြှုပ်နှံမှုဥပဒေရှိပါတယ်နောက်သူဆက်ဆက်တဲ့ဥပဒေပေါ့နော်ဘာနဲ့ငွေကြေးဆိုင်ရာကိစ္စတွေနောက်စင်ပြိုင်မှုဆိုင်ရာကိစ္စတွေပုံပုံသွင်းမှုဆိုင်ရာကိစ္စတွေဆက်ဆက်တဲ့ဥပဒေတွေလည်းရှိတော့ဒီဥပဒေတွေတော့ရင်းနှီးမြှုပ်နှံမှုကိစ္စတွေကိုအနေနဲ့အသာချက်တွေကျွန်တော်တို့သုံးသပ်ပြင်ပြထားတာရှိပါတယ်သက်ဆိုင်နေပါဟု
တ်ကဲ့ပညာရေးနဲ့သက်ဆိုင်တဲ့ဥပဒေတွေအပေါ်မှာရောဦးစောလထွန်းတို့ကော်မရှင်အနေနဲ့လေ့လာသုံးသပ်နေတာမျိုးတွေရှိပါလားရှင်
ရှိပါတယ်ခင်ဗျာအခုပထမမြို့သားပညာရေးဥပဒေကိုဒါ2014မှာပေါ့နော်ပြဋ္ဌာန်းခဲ့တယ်။နောက်အဲ့ဒီရဲ့လိုအပ်ချက်တွေကိုကျောင်းသားတွေကိစ္စလည်းပြင်ပြကြတဲ့အတွက်သူတို့ပြန်လည်စစ်စစ်ပြီးတော့2015မှာဟောလာမြို့သားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေဆိုတဲ့ဟာဒါလည်းပြဋ္ဌာန်းနိုင်ခဲ့ပါတယ်။ပညာရေးနဲ့ပတ်သက်တဲ့ဆက်ဆက်ဥပဒေတွေဖြစ်တဲ့ပုံလိကကျောင်းပညာရေးဥပဒေဆိုတဲ့ရှိပါ။ပညာရေးနဲ့ဆက်ဆက်တဲ့ဥပဒေတွေကတော့မှအခြေခံပညာနဲ့သက်ဆိုင်တဲ့အခြေခံပညာဥပဒေနောက်အစိမ့်ပညာနောက်တမွေးနဲ့ဤပညာဆတဲ့ဥပဒေတွေကလည်းဒါမလွတ်မသွေပြဋ္ဌာန်းပေးဖို့လိုပါတယ်။ဟိုတလောကပဲကော်မရှင်မှာကျွန်တော်တို့ဆွေးနွေးကြပါတယ်။သုတေသနအခြေပြုတဲ့တက္ကသိုလ်များလည်းတစ်ခါတည်းတွဲပြီးတော့ခုရဆတဲ့ဆောင်ရွက်နိုင်လို့ရှိရင်ပို့ပြီးတော့ကောင်းတယ်ဆိုတော့ဒါတက္ကသိုလ်ရဲ့အငြိမ်းစားဆရာကြီးဆရာများကြီးများရဲ့အကြံပြုချက်များကိုကျွန်တော်တို့နားထောင်ပြီးတော့သက်ဆိုင်ရာကိုစီစဉ်တင်ပြထားတဲ့ဟာတွေလည်းရှိပါတယ်။ဆက်ပြီးတော့ဆွေးနွေးချက်ရတော့ဥပဒေမြင့်ရကတော့တည်ပြုပြီးပြီဟုတ်လား။ဘုံမူလကျွန်တော်တို့မျိုးသားပညာရေးဥပဒေမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေတွေကတော့ပြဋ္ဌာန်းပြီးပြီဒါပေမဲ့လို့ဥပဒေပြဋ္ဌာန်းပြီးတော့လေအမျိုးသားပညာရေးမူဝါဒချမှတ်တဲ့အမျိုးသားပညာရေးကော်မရှင်ဆိုတာခုထိမဖွဲ့ရသေးပါဘူးကော်မရှင်မှာသူကတော်တော်အရေးကြီးပါတယ်ကော်မရှင်ကိုဖွဲ့ရမယ်ကော်မရှင်ဖွဲ့ပြီးတော့မှအဲ့ကော်မရှင်ကနေပြီးတော့မှကျောင်းတွေရဲ့မူဝါဒတွေမျိုးပညာရေးကိုဘယ်လိုမူဝါဒချမှတ်ပြီးတော့ဘယ်လမ်းနဲ့ဘယ်လိုသွားမယ်ဆိုတဲ့ကိစ္စတွေအသေးစိတ်တွေအများကြီးကအဲ့ကော်မရှင်ကသုံးဖြတ်ရမှာဖြစ်ပါတယ်အဲကော်မရှင်ရဲ့ဆုံးဖြတ်ချက်တိုင်သွားဖို့အတွက်အဓိကအရေးကြီးနေတဲ့ဖြစ်တော့အဲကော်မရှင်ကိုအရင်ဆုံးဖွဲ့ဖို့လိုအပ်တယ်ဆိုတဲ့အဖြေတစ်ခုရပါတယ်။အဲဒီအတွက်လည်းကျွန်တော်တို့စီစဉ်နေပါလေ
။ဟုတ်ကဲ့ခုပြန်ပြီးတော့လေးလာတုံ့တက်နေတဲ့အမျိုးသားပညာရေးဥပဒေထဲမှာဒီမျိုးသားပညာရေးဥပဒေပြင်ဆင်ဖို့ဆိုပြီးတော့ကျောင်းသားတွေတောင်းဆိုနေတဲ့အချက်အမှတ်အမကလွတ်လပ်စွာဖွဲ့စည်းရေးတို့ဟုတ်လားအဲ့လိုအခြေအနေမျိုးတွေရောဟိုဆော့လာထုံးတို့တုံ့တက်မိတာဟိုလေးလာတွေ့ရှိမိတာပြင်ဆင်ဖို့ဒီတိုက်တွန်းချက်တွေရောရှိလာနိုင်ပါလားရှင
်။ဒီဥပဒေမှာတော့တော်တော်ပြေဆုံးပါလေ။ဟိုတော်များများလေးကျောင်းသားတွေရဲ့တင်ပြချက်ဒီအလုံးကတော့ကျွန်တော်တို့အချက်မှတ်မရရကျွန်တော်တို့ပဲလောက်ခဲ့တာဆို10ချက်လောက်ကျွန်တော်တို့ရဲ့တင်ပြချက်တွေလိုက်ရောနိုင်ခဲ့ပါလေ။ဒါလည်းလိုက်ရောတဲ့အချက်တွေပါ။အဲ့လိုလိုက်ရောပြီးတော့မှအခုဒီပညာရေးတစ်ခုလုံးဘလို့ကောင်းမွန်အောင်ဆောင်ရွက်မလဲပေါ့။ဒီကိစ္စနဲ့ချက်လက်တွေလည်းအပါအဝင်ပေါ့။အဲ့တော့ဒီပညာရေးတစ်ခုလုံးအတွက်လိုအပ်လို့ရှိရင်အရေးတော်လဲကျွန်တော်တို့ရအောင်ပြရပါမယ်။အရေးချင်းလဲရှိတဲ့ပါလေဖြစ်ရမှာပဲအဓိကကတော့ကျွန်တော်တို့သမွေးပညာနဲ့ပတ်သက်တဲ့အကြောင်းတွေကိုအများများအားပေးရမယ်ဆိုတဲ့အဖြေတွေလည်းရပါတယ
်ဟုတ်ကဲ့ဒီတွေ့ရှိချက်တွေရရှိချက်တွေကိုဘယ်တော့လောက်လွှတ်တော်ကိုတင်ပြဖို့အစီအစဉ်ရှိပါလဲရှင
်ကျွန်တော်တို့ပြီးလို့ရှင်တော့ကျွန်တော်တို့အဲ့ဒါတွေလုပ်ပြီးလို့ရှင်ချက်ချင်းပါပဲဗျကျွန်တော်တို့ကုန်တက်ပြီးတော့ဒါအရေးကြီးမယ်အချက်လက်တွေနဲ့နောက်ဥတွေထောက်ထားရင်လည်းပြီးတော့ကျွန်တော်တို့ချက်ချင်းတင်ပါလေဗျ
ဟုတ်ကဲ့ဦးစောလာထုံးခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်